ဂါဇာမှာဟားမတ်စ်တွေကိုထိုးစစ်ဆင်နေတဲ့အစ္စရေးအတွက်အမေရိကန်ကထောက်ခံပံ့ပိုးနေတာကိုအိုင်လန်ပြည်သူအများအပြားကမကျေနပ်တဲ့အတွက်အိုင်လန်ဝန်ကြီးချုပ်လီယိုဗရက်ကာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့မတွေ့ဘဲတပိတ်မှောက်ဖို့အတွက်တောင်းဆိုနေချိန်မှာပဲခေါင်းဆောင်နှစ်ဦးဟာတောက်ချန်နေကသမ္မတအင်ဂျူမှာတွေ့ဆုံကြပါတယ်။သမ္မတအင်ဂျူမှာချင်းပါတဲ့စိန့်ပက်ထရစ်အောက်မေပွဲနေ့အခမ်းအနားကိုတက်ရောက်လာတဲ့အိုင်လန်ဝန်ကြီးချုပ်ကိုသမ္မတဘိုင်ဒန်ကချိုးဆိုဧည့်ခံခဲ့ပြီးဒီကနေ့ဟာအိုင်လန်နဲ့အမေရိကန်နှစ်နိုင်ငံတန်တမန်ဆက်ဆံရေးအနှစ်တရာပြည့်တဲ့နေ့ဖြစ်ပြီးမိတ်ဆွေဖြစ်မှုအစဉ်တည်ရန်စီဖို့ဆုတောင်းကြောင်းပြောပါတယ်။အိုင်လန်ဝန်ကြီးချုပ်ကလည်းနှစ်နိုင်ငံဆက်ဆံရေးအခိုင်အမာမှရှိချောင်းနဲ့သူ့အနေနဲ့ဂါဇာရေးဆွေးနွေးလိုတဲ့ဆန္ဒရှိတယ်လို့ပြောပါတယ်။ဒေသရင်းဆက်နွယ်ရေးကနဲ့စင်ဝါရီရောက်ရှိဖို့နဲ့အဖမ်းခံရတဲ့ဒဇိုင်းရံတွေပြန်လည်ရေးအတွက်ဂါဇာမှာအပြည့်အဝအမြန်ရဖို့လိုအပ်တယ်လို့ပြောပါတယ်။နှစ်နိုင်ငံဒူရှင်တွဲနေထိုင်ရေးကသာရေရှည်ငင်းချင်းရေးနဲ့လုံခြုံရေးအတွက်တခုတည်းတော့အဖြစ်ချင်းတယ်လို့သူထင်ကြောင်းလည်းပြောတာပါ။အိုင်လန်ဝန်ကြီးချုပ်ရဲ့ပြောချက်ချက်ကိုသူသဘောတူတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကလည်းဟားမတ်စ်ရှင်ဖန်ထားတဲ့အစ္စရေးဒဇန်ခံတွေပြန်လွတ်ပေးရင်းနဲ့အစ္စရေးနဲ့ဟားမတ်စ်ကြားအပြစ်ရထားရေးကိုအမေရိကန်ကဆက်ကြိုးစားနေတယ်လို့တောက်ကြံနေဗီယက်နမ်မှာအော်စတြီးယားနိုင်ငံရဲ့ဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။